ကင်းပြည်နယ်မြောက်ဥရီခဲတောင်ရင်းမြစ်နယ်ဘက်ကလူဦးရေ9000လောက်ရှိတဲ့ပလောတဖို့စစ်ဘေးရှောင်စခန်းမှာမြေတက်လာတဲ့အတွက်စစ်ဘေးရှောင်တွေရဲ့အင်ဒီချိုရေးတိုက်စားပြီးပြုပြက်ကုန်ကြပါတယ်။အခုလိုစစ်ဘေးရှောင်တွေအခက်ခဲရင်ဆိုင်နေရတာကို VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
ပြင်းပြင်းနဲ့မြောက်ရီခရိုင်တွင်းကငင်းငယ်ရဲ့မျိုးသစ်ဖြစ်တဲ့လေးကေကောဆိုတဲ့နေရာမှာတိုက်ပွဲတွေကြောင့်ဒေသခံတွေမနေရတော့ပဲတောင်ရင်မြစ်ဘေးကိုစစ်ဘေးရှောင်နေရတာဟာနှစ်နှစ်ခွဲကျော်ကြာလာခဲ့ပါပြီ။အဲ့ဒီဒေသကစစ်ဘေးရှောင်နေဟာတောင်ရင်မြစ်ဘေးမှာနေထိုင်နေကြပြီးအခုအခါမှာတောင်ရင်မြစ်ခေါ်မိုးရီမြစ်ကတောင်ကျရည်တွေတက်လာတဲ့အတွက်စစ်ဘေးရှောင်နေရဲ့အိမ်တချို့ဟာဂျွန်လ10ရက်နေ့ကရေတိုက်စားပြီးပျို့ပြတ်တာတွေရှိခဲ့ကြောင်းစစ်ဘေးရှောင်တွေကိုစားတောက်ရေးနဲ့ပညာရေးကိစ္စတွေကိုအခုညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟိုပါဘီဘလော့တမှုဟိုဒုက္ခတွေစခန်းမှာအမိုးကြီးတက်တိုက်ရတော့သူရေစီးကြောင်းထိုးတာပေါ့စခန်းကိုရေစီးကြောင်းထိုးတော့အိမ်ကျေလုံးကပါသွားတယ်ဒီတောင်ကြီးနဲ့ဈေးမှာလည်းစခန်းတောင်ကြီးကရုပ်ကြီးကကျလာတာပေါ့ရုပ်ကြီးကျလာတော့သူတို့ချင်းကြောင်းချို့ပေါ့သူတို့အဆင်မပြေဖြစ်သွားတယ်။ဟိုပထမပိုင်းတော့ကျူပြီးတော့ပြင်ထားတာရှိတယ်ဒါနဲ့မလုံလောက်ဘူးထင်တယ်လေပထမပိုင်းကကျူပြင်ထားတာ
ဟု
တ်ကဲ့တော့ဘုရားအမိဘောသူတို့ဟိုဖေးအင်ဂျီသူတို့ကျန်ဖေးအင်ဂျီနဲ့သူတို့ဘွားရင်းနဲ့ဒီတံပါးကိုဟိုဟာကာပြီးတော့ပြင်ပြင်ကြတယ်အဲ့တော့အခုကြီးလည်းလူတာပေါ့ဗျာဟိုရှိတာဟာနေအကုန်လုံးဝိုင်းကြပြီကြပေါ့
ဒုက္ခတွေတွေအတွက်ဆန်နဲ့စားနပ်ရိက္ခာတွေကပုံမှန်လိုအပ်နေပြီးအခုခါမှာတော့အိမ်တွေပျက်စီးသွားတဲ့အတွက်အမိုးအကာတွေတိုင်နေပါလိုအပ်နေတယ်လို့လည်းဆိုပါရယ်အဲ့ဒီစစ်ဘေးရှောင်ဒုက္ခတွေတွေဟာနှစ်နှစ်ကျော်ကြာတဲ့အထိနေရက်ကိုမပြောင်းနိုင်ပဲတောင်ရင်ပြစ်ပေးမှာပဲနေထိုင်နေကြရတာပါစခန်းထဲမှာလူဦးရေ 9,000 နီးပါးရှိပြီးကလေးတငယ်300ကျော်ရှိပါတယ်သူတို့တွေဟာမြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်လူရာတော့အဆုံမင်းဗျလူရာတော့အဆုံမင်းတော့စားရတောက်ရစားရအခုအဲ့လိုဖြစ်သွားတယ်ဆိုတော့အမိုးကနောက်ပြီးတော့အဆောက်အဦအဆောက်ဖို့ဟိုပစ္စည်းပစ္စည်းတွေပေါ့ဟိုတိုင်တို့ဘာတို့အဲ့လိုမျိုးအကင်းကင်းမှုအရာရောလူရာပေါ့ပြန်တောက်ပြရမှာဘယ်လိုလဲဆိုတော့တိုက်ပွဲတွေကဇက်တိုက်ရှင်နေရတယ်တိုက်ပွဲတွေကဇက်တိုက်ရှင်နေရလေကြီးကအနည်းငင်းကျင်တယ်ဟိုကလေရင်နေရညာတိုင်းလူလူအဲ့ဒီပေါ့မြေရောညာရောဘုံနာကျေးတာရှိတယ်အဲ့တော့အဲ့ဒီဘုံနာကျေးတော့သူမပြန်ရဲကြဘူးဟိုပြန်ဖို့အတွက်ကလည်းဘယ်သူမှဟိုတောင်းရင်မခံရဲဘူးဟိ
ု
တောင်းခံပြီးတော့မခေါ်ရဲဘူးပေါ့အဓိကတော့လုံငင်းရှင်နေတာ
အရင်တော့ကတော့အဲ့ဒီစခန်းမှာလူရေ 2,000 ဝန်းကျင်လောက်သာရှိပေမဲ့အေဗီလာတော့ကမြောက်ရီမြို့ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယေပို့ပြီးတော့တိုးလာခဲ့တာပါအဲ့ဒီစခန်းအပြင်တခြားနေရာတွေမှာလည်းစစ်ဘေးရှောင်တွေရှိနေပြီးပလောတပုတ်စခန်းကတော့လူရေအများဆုံးစခန်းလည်းဖြစ်ပါတယ်ရှင်